အိန္ဒိယနိုင်ငံမှာရပ်ပေါင်း40နီးပါးအကြီးအကျယ်ကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲကတော့တနင်္ဂနွေနေ့မှာပြီးဆုံးသွားပြီးမဲပေးသူတွေကိုတွေ့ဆုံမေးမြန်းပြီးခံမှန်းချက်တွေအရဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီကဒုတိယအစိုးရသက်တမ်းအတွက်အနိုင်ရမဲ့သဘောရှိနေပါတယ်ရွေးကောက်ပွဲနောက်ဆုံးအဆင့်အတွက်ပြည်နယ်၈ခုမှာအမှတ်နေရာ59နေရာအတွက်တန်းနဲ့ချီတဲ့ပြည်သူတွေမဲပေးခဲ့ကြတာပါမဲဆန္ဒနယ်မြေ၅ခုမှာမဲပေးသူတွေကိုစစ်တမ်းကောက်ယူစစ်ဆေးချက်အရအမှတ်289နေရာကနေ305နေရာအထိမိုဒီရဲ့ BJP ပါတီကအနိုင်ရနေတာဖြစ်လို့ပါလီမန်ရဲ့545နေရာရဲ့ထက်ဝက်ကျော်ကိုအသာလေးနဲ့အနိုင်ရပြီးဖြစ်ပါတယ်လို့ရုပ်သံသတင်းတွေကကြေညာလိုက်တာပါ။အရင်ယူကောက်ပွဲတွေမှာမဲရလခမန်းချက်တွေလွဲတက်တဲ့အတွေ့အကြုံရှိပါတယ်။အိန္ဒိယနိုင်ငံမှာလူသန်း900လောက်မဲပေးခွင့်ရှိပြီးလာမယ့်ဇာတာပတိနေ့ကျမှမဲရလတွေပြည့်စုံမှာပါ။